ุมคะ
จนวาดนาก็สาผัดอ่ะลูริโอสาผัดป่ะอะยังอ่ะจนผัดผู้ได้สาอุเตจาตะเงินจีนนี่ก็เปาะป่ะบ่ดาใบเมตรุก็น้ําถองเลยจ้ะจนเปล่าราริโอจောက်เด้จนใส่ไม่ก้าวบ่ป่ะดาใบเมเกษาไม่สิบ่อะคือจนสาผัดตันโอจ้ายินเปาะเด้จนไม่ลายินเหม่อเด้ตุริအဲ့ဒီအင်ဂျီတွေမှာရှိနေ
မိတ်ဆွေတို့ကျွန်တော်ဝေးရအောင်ရောက်ပါပြီခင်ဗျာ
ကဲမိတ်ဆွေတို့ဒီနေ့ညမှာလေကျွန်တော်ရဲ့လက်ထဲမှာပါလာခဲ့တဲ့စာအုပ်လေးကစာရေးဆရာလွန်ဝှမ်းရဲ့တိမ်မင်းခေါ်တန်းဆိုတဲ့စာအုပ်လေးကိုယူလာခဲ့တာပါအဲ့တော့ဒီနေ့ညမှာကျွန်တော်ဒီစာအုပ်လေးကိုဖတ်ပြပေးချင်ပါတယ်အားလုံးပဲအထူးထူးလိုက်ပြီးတော့နားထောင်ကြည့်ပေးပါဦးကျေလောင်နဲ့မိုးချိုးပြစ်တန်တဲ့အတူမိုးတီမိုးပေါက်တွေကတခါလေးလိုက်ပါလာကြပါတယ်ပြေပန်းလျက်တွေကကောင်းကင်ရံအနေမြေပြင်စီကိုအဆက်မပြတ်တွေ့တန်းနေကြပါတယ်။လက်စီချောင်းတွေကမောင်မိုက်နေတဲ့ညင်ရံကိုထွင်းဖောက်ပြီးတော့အလင်းဆောင်နေပါတယ်။အမောင်တို့ဖုံးနေတဲ့ညင်ရံကအနက်ရောင်ပိတ်သားပေါ်မှာအလျင်စလိုရေးချစ်ထားတဲ့ကနုတ်ပန်းပကြီကတစ်ချက်လိုမျိုးရှိနေပါတယ်။မိုးတီမိုးပေါက်တွေနဲ့အတူလေကာလေးပြင်းလာတဲ့အတွက်ကြောင့်မလို့စောင်းထားတဲ့ခောက်ထီးကိုယုတ်သိမ်းပြီးတော့ညောင်းနှပင်ရွာထိတ်ညောင်မုတ်စိတ်ပင်ကြီးအောက်မှာမိုးခိုနေလိုက်ပါတယ်။မဖြစ်မနေလာရမယ့်ကိစ္စကြောင့်သာလာခဲ့ရပေမဲ့မိုးရသည့်ကာလခရီးသွားခြင်းကတော့ဆရာဦးတင်မောင်ဝင်းအတွက်စိတ်အပြတ်ဆုံးဖြစ်ပါတယ်။မလာမဖြစ်တဲ့ကိစ္စဆိုတာလေညောင်နှပင်ရွာမှာနေထိုင်နေညီမဖြစ်သူမတ်တင်နေအသေးအံဖြစ်နေကြောင်းအကြောင်းကြားလာတဲ့အတွက်ကြောင့်မလို့ရောက်လာခဲ့ရခြင်းဖြစ်ပါတယ်။ဆရာဦးတင်မောင်ဝင်းတို့မောင်နှမမှာမိဘတွေမရှိကြတော့ပါဘူး။ညီမဖြစ်သူမတ်တင်နေကြီးကမိဘတွေပိုင်ဆိုင်ထားတဲ့ညောင်နှပင်ရွာကနေမှာနေထိုင်ပြီးတော့မိဘပိုင်လေယာမြေတွေနဲ့တခြားလုပ်ငန်းတွေကိုဦးစီးပြီးတော့အကျိုးမြတ်ကိုမောင်နှမနှစ်ယောက်ခွဲဝေယူကြပါတယ်။ဆရာဦးတင်မောင်ဝင်းတို့ကညောင်နှပင်ရွာမှာလေယာအများဆုံးပိုင်ဆိုင်ထားကြပြီးတော့တခြားလုပ်ငန်းတွေနဲ့အင်ချံမြေတွေကိုလည်းပိုင်ဆိုင်ကြပါတယ်။ဆရာဦးတင်မောင်ဝင်းရဲ့ညီမမတ်တင်တင်ကြီးကတော့တရွာရဲသားကိုမမောင်ဦးနဲ့အိမ်အောင်ကြခဲ့ပေမဲ့တားသမီးရတနာမထွန်းကားခဲ့ပါဘူး။ဆရာဦးတင်မောင်ဝင်းကဆွေမျိုးရင်းချဆိုလို့တဦးသေးသောညီမမတ်တင်တင်ကြီးသာရှိပါတယ်။မတ်တင်တင်ကြီးကဦးမကြီးကန်ဆယ်ယောဂါကိုခံစားနေရပြီးတော့နောက်ဆုံးနေ့ကိုစောင့်မျှော်နေရတဲ့သူဖြစ်ပါတယ်။မတ်တင်တင်ရဲ့အသေးအံဖြစ်နေကြောင်းကိုမမဦးကအကြောင်းကြားလာတဲ့အတွက်ကြောင့်မလို့ခွင့်ယူပြီးတော့ညီမဖြစ်သူစီကိုအမြန်လာခဲ့ရတာပါမိုးကတဲထန်စွာရာနေပေမဲ့လေညောင်မိုးစိတ်ပင်ကြီးအောက်မှာကတော့မိုးဆက်တပေါက်တလီမှမကြလောက်တဲ့အထိမိုးလုံနေပါတယ်အဲ့ဒီညောင်မိုးစိတ်ပင်နှစ်ပင်ရဲ့တက်တန်းကတော့ဘလောက်ရှိတယ်ဆိုတာကိုမသိပေမဲ့ဘိုးဘွားတွေလက်ထက်ကလေးကရှိနေခဲ့တာကိုတော့ဆရာဦးတင်မောင်ဝင်ကြားခဲ့ပူပါတယ်လျက်စီးလက်လိုက်တဲ့အချိန်မှာလက်ပတ်နာရီကိုကြည့်လိုက်တဲ့အခါမှာတော့ညာ9နာရီထိုးဖို့အတွက်9မိနစ်သာလိုပါတော့တယ်။ညောင်နှပင်ရွာကိုမနက်ခင်းလေးကလာဖို့အတွက်စီစဉ်ထားပေမဲ့နေ့ရက်တိတိခွင့်ယူဖို့အတွက်ဆီယာမဒေါ်အေးသန်းစီကိုတွားရတဲ့အပြင်တခြားဗာရီရကိစ္စတွေကလည်းရှိနေသေးတဲ့အတွက်ညနေ4နာရီလောက်မှအိမ်ကနေထွက်နိုင်ခဲ့ပါတယ်။ညောင်နှပင်ရွာကိုတွားရတယ်ဆိုတာကလွယ်ကူတဲ့ခရီးတော့မဟုတ်ပါဘူး။အဝေးပြေးကားနဲ့3နာရီကျော်လောက်စီးပြီးမှတာထိတ်ကနေရွာကို45မိနစ်လောက်ကုန်းချောင်းလျှောက်ရပါတယ်။လှဲကြုံစိုက်ကြုံရှိတဲ့အခါမှာအဆင်ပြေပေမဲ့အခုလိုမိုးရသည်မှာတော့လှဲလည်းမသွားတာစိုက်ကယ်လည်းမသွားတာတဲ့အတွက်ကြောင့်မလို့ကုန်းချောင်းလျှောက်ကြရပါတယ်။ညနေ 9:00 နာရီခွဲထွက်မဲ့အဝေးပြေးကားကိုလက်မှတ်ကြိုတင်မှတ်ယူခြင်းမရပေမဲ့လေအဝေးပြေးကားကဂိမ်းမှုနဲ့တာဝန်ရှိတဲ့သူတွေကဆရာဦးတင်မောင်ဝင်းနဲ့အလွန်ရင်းနှီးနေတဲ့အတွက်ကြောင့်မလို့တဏှာစာနေရာရခဲ့ပါတယ်။ညောင်နှပင်ရွာကကျေးလက်စေပေကန်နဲ့သဒုဒ္ဓတန်အထိပညာသင်ကြားနိုင်တဲ့မူလာရန်ကျောင်းတစ်ကျောင်းရှိတဲ့ကြည်ရကြီးတရားဖြစ်တဲ့အပြင်ကိုထူကိုထတီထောင်ထားကြတဲ့တယ်လီဖုန်းဆက်သွယ်ရေးစနစ်လည်းရှိနေပါတယ်။ကိုထူကိုထနဲ့မီးဆက်ကြီးဝယ်ယူခဲ့ပြီးတော့ကြည်ရမီးလင်းရေးကိုလည်းဆောင်ရွက်ခဲ့ကြပါတယ်။အဲ့ဒီလိုမျိုးကြည်ရအချို့ကိုဆောင်ရွက်ခဲ့ကြတဲ့သူတွေထဲမှာဆရာဦးတင်မောင်ဝင်းကလည်းရှေ့ဆုံးကပါဝင်ခဲ့ပါတယ်။ဆရာဦးတင်မောင်ဝင်းတို့ငယ်စဉ်ကပညာရေးအတွက်အခက်အခဲဖြစ်ခဲ့ကြရပါတယ်။ညောင်နှပင်ရွာမှာစာသင်ကျောင်းဖြစ်မြောက်လာရေးအတွက်ညောင်နှပင်ကြည်ရသားတွေဖြစ်ကြတဲ့အောင်မင်္ဂလာဝိမုတ်တိကျောင်းတိုက်ဆရာတော်ဦးတော်ပိတတိုင်းတရားသူကြီးဦးထေဝင်းဆရာဦးတင်မဝင်းနဲ့ရဲမှုထင်လင်းတို့ကဝိုင်းဝန်းကြိုးပမ်းခဲ့ကြပါတယ် ဆရာဦးတင်မာဝင်းကညောင်နှပင်ရွာမူလာရန်ကြောင်းမှာ16နှစ်ကြာတာဝန်ထမ်းဆောင်ခဲ့ပြီးတဲ့နောက်မှာတော့ဇနီးနဲ့သားသမီးတွေရှိတဲ့ရန်ကုန်မြို့ကိုမူလာရန်ကြောင်းရာတို့နဲ့အပြီးပြောင်းရွှေ့သွားပြီးတော့မြို့နယ်တစ်ခုကမူလာရန်ကြောင်းမှာတာဝန်ဆက်လက်ပြီးတော့ထမ်းဆောင်နေပါတယ်။ညောင်နှပင်ကိုသွားတဲ့လမ်းကနွေရသည်ဆိုလို့ရှိရင်တော့ကိစ္စမရှိပေမဲ့မိုးရင်းကာလဆိုရင်တော့ရှုံ့ဘွက်တွေနဲ့ပြင့်ထက်ပြီးတော့ကျွဲယုံနွားယုံတို့လိုမျိုးဘွက်တော်တွေမှာယုံကန်ကြရပါတယ်။ညာ၈နာရီကျော်လာမှာတော့တာထိတ်ကိုရောက်ပြီးကားပေါ်ကဆင်းလိုက်တာနဲ့မိုးကတဲကြီးမဲကြီးရွာချလိုက်တဲ့အတွက်ကြောင့်မလို့ခရီးသည်နားခိုတဲ့တဲမှာမိုးခိုနေရပြန်ပါတယ်။တလန်းလုံးကမှောင်ပိုက်နေပေမဲ့ဇာတိချက်ကျွေမိုးရက်မြီဖြစ်နေတဲ့အတွက်မျက်စိမိတ်သွားရင်တော့မှရွာကိုချောချောမမောရောက်နိုင်တဲ့အတွက်ကြောင့်မလို့စိတ်မပူမိပါ။မကြခင်မှာမိုးဆဲသွားပေမဲ့လေတာထိတ်ရနေစပြီးတော့ဘွတ်တော်တွေမှာယုံကန်လျှောက်လာရင်လည်းရွာထိတ်ကိုရောက်ခံနေမှာတော့မိုးကပိုသေးလာတဲ့အတွက်နီးစက်ရညောင်မိုးစိတ်ပင်ကြီးအောက်ကိုဝေမိုးခိုလိုက်ရပါတယ်။ညောင်ရွက်တွေပေါ်ကိုအရှိန်နဲ့ကျနေတဲ့မိုးဆက်မိုးပေါက်တန်နေတဲ့အတူတစ်ချက်တစ်ချက်လင်းလက်သွားတဲ့လျှက်ပန်းလျှက်နယ်တွေကညဉ့်ယံကိုကြီးစိုးထားပါတယ်။ရွာအတွက်မီးပေးဝေနေတဲ့မီးဆက်တန်ကိုတဲ့တဲ့ကြားရပြီးတော့မီးလေးနေတဲ့အိမ်တွေကိုအဝေးကနေမြင်တွေ့နေရတဲ့အတွက်ဆရာဦးတင်မာဝင်းတယောက်ရင်ထဲမှာပီတိဖြစ်နေမိပါတယ်။အဲ့ဒီအချိန်မှာပဲနောက်ကျောဘက်ကချောင်းဟက်တန်ခအုပ်ကိုကြားလိုက်ရတဲ့အတွက်နောက်ကိုပြန်လှည့်ကြည့်လိုက်တဲ့အခါမှာတော့ညောင်မိုးစိတ်ပင်ကိုမှီပြီးရက်နေတဲ့သူတယောက်ကိုအမောင်ထဲမှာရေးရင်မြင်လိုက်ရပါတယ်။ညောင်ပင်အောက်ကိုမိုးခိုဖို့အတွက်ဝင်လာတော့ကအဲ့ဒီလိုမမြင်ခဲ့မိဘူးလားလို့ဆရာဦးတင်မဝင်တွေးလိုက်မိပါတယ်။ညောင်တပင်ရွာဆိုတာကဇာတိချက်မြုပ်ဖြစ်နေတဲ့အတွက်ဆရာဦးတင်မဝင်ကိုမသိရတဲ့သူမရှိပါဘူး။ရွာခံတယောက်ဖြစ်တဲ့အပြင်ညောင်တပင်ရွာမှာမူလာရင်ကြောင်းစီအဖြစ်တာဝန်ထမ်းဆောင်ခဲ့တဲ့သူဖြစ်တဲ့အတွက်လူချစ်လူခင်ပေါများပါတယ်။ညောင်နှပင်ရွာနဲ့ရွာနီးဆက်ချုံမှာနေထိုင်ကြတဲ့ကလေးရဆာလူကြီးအစုံမသိတဲ့သူမရှိတဲ့မိမိကိုနှုတ်ဆက်ခြင်းမရှိတဲ့အတွက်တခြားရွာရွာသားတယောက်ဖြစ်နိုင်တဲ့အပြင်ညကာလာမှောင်မိုက်နေတဲ့အတွက်တဲတဲကွဲ့ကွဲ့မမြင်နိုင်တာလည်းတကြောင်မြည်သူမြည်ဝါရဲလို့မသိနိုင်တဲ့အတွက်နှုတ်မဆက်တာလည်းဖြစ်နိုင်ပါတယ်။မြည်တို့ပင်ဆိုပါသည်အချိန်ကာလအရသတိတော်ထားရမယ်လို့ဆရာဦးတင်မဝင်တွေးလိုက်မိပါတယ်။မိကြီးမိခတ်တဲ့အတန်ကိုကြားလိုက်ရတဲ့အတွက်နောက်ကိုလှည့်ကြည့်လိုက်တဲ့အခါမှာတော့အဲဒီလူကအနားကိုရောက်နေတဲ့အတွက်လက်ထဲကခောက်ထီးကိုအသိမ့်ပြင်ထားပြီးတော့ဆုပ်ကင်ထားလိုက်ပါတယ်
။အာမိကြီးလေးမြမပါဘူးလားဗျ
။ဆက်လက်တောက်တက်သူမဟုတ်ကြောင်းတော့တွေ့ရလုံးကတိနေတဲ့အတွက်မိကြီးတောင်းတဲ့သူကညောင်နှပင်ရွာကမဟုတ်နိုင်တယ်လို့အကြောင်းရှာပြီးချင်းကပ်လာတာမျိုးလည်းဖြစ်နိုင်တဲ့အတွက်ကြောင့်မလို့တတိနဲ့စောင့်ကြည့်နေပါတော့တယ်
။အာကျွန်တော်ဆက်လက်မတောက်တက်ဘူးဗျ။
ဆရာဦးတင်မဝင်မဟုတ်လား
ဟုတ်ပါတယ်ကျွန်တော်ကိုသိလို့လား
တေချာကိုမေးတာပါအ
ဲ့ဒီလူစီကနေပြီးတော့အရက်နဲ့ချင်ဆူးဆူးကထောင်ကနေထွက်လာတဲ့အတွက်ညနာကိုတစ်ဖက်ကိုလွှဲပြီးတော့နှာခေါင်းကိုလက်နဲ့မတိမတာအုပ်လိုက်မိပါတယ
်ခမည်းကဘေရွာကလည်းဗျအ
ဲ့ဒါတွေမေးမနေနဲ့တော့ခမည်းကိုညနေကလေးကစောင့်နေရတာ
ဗျာဘာကိစ္စရှိလို့လဲ
စောင့်နေတယ်ဆိုမှတော့ကိစ္စရှိလို့ပေါ့ဗျာ
လျှက်စီးတစ်ချက်လက်လိုက်တဲ့အချိန်မှာတော့အဲ့ဒီလူရဲ့မျက်နှာကိုအမိယာကြည့်လိုက်မိပါတယ်။ခမောက်စောင်းထားတဲ့အတွက်ကြောင့်မလို့မျက်နှာကိုအသေးချာမမြင်ရပေမဲ့လေအဝယ်အစားနဲ့အရမောင်းကိုတော့တတိထားလိုက်မိပါတယ်
။ဘလို့ကိစ္စများပါလေဗျာ
။ကျုပ်နေတော့မစားဘူး။ကျုပ်ကခိုင်းလို့လုပ်တယ်သူ
။ခမည်းပြောတာကျွန်တော်နားမလည်ဘူးဗျ။ဟ
ဲ့ကျုပ်ပြောပြမယ်။ကဲ
။တတိထားနေတဲ့ကြားနေပြီးတော့အနားကိုကတ်လာပြီးလက်ထဲကအရာနဲ့ဝမ်းပိုင်းနဲ့ရင်ညွန့်ကိုတစ်ချက်စီထိုးသွင်းခံလိုက်ရတဲ့အတွက်မခက်မရက်နိုင်အောင်နာကျင်သွားပါရော
ဟာခမယာ
လျှက်တစ်ပြက်ဝင်လာတဲ့လက်နက်ကိုမကာကွယ်နိုင်ခဲ့ပေမဲ့လေအဲ့ဒီလူကိုအလုံးမပေးဘဲနဲ့အတင်းဝင်လုံးပါရောလက်နက်ကင်ဆောင်ထားတဲ့အဲ့ဒီလူကိုလုံထွေတပ်ပုတ်ပါတယ်အဲ့ဒီလူကလေလက်ထဲမှာကင်ဆောင်ထားတဲ့ဓမြောင်နဲ့ဆရာဦးတင်မောင်ဝင်းရဲ့နောက်ကျောနဲ့ခေါင်းအဆက်မပြတ်ထိုးနှက်နေပါတယ်ဓာတ်တံရီကြောင့်တေလူမျိုးပါဖြစ်နေပေမဲ့လေစိတ်တက်မလျှော်ဘဲနဲ့အင်အားမတူတဲ့ရန်သူကိုလုံးထွေးနေရင်းနဲ့ညလုံးတစ်ဖက်ကိုလက်ညှိုးနဲ့ထိုးသွင်းပြီးတော့နှိုက်ထုတ်လိုက်ပါရယ
်အာ
ညလုံးထိုးပေါက်ခံလိုက်ရတဲ့အတွက်ငေးတန်ပေါင်းအော်လိုက်တဲ့အဲ့ဒီလူရဲ့မျက်နှာကိုလျှက်စည်းရောင်နဲ့ကောင်းစွာမြင်လိုက်ရပါတယ
်မေအောင်ဆို
မျက်နှာကိုမြင်တွေ့သွားပြီးတော့နမေကိုပါထုတ်ပြောလိုက်တဲ့အတွက်အောင်ဆိုးဆိုတဲ့သူကဆရာဦးတင်မဝင်းရဲ့ရေအောင်ကိုဓာတ်နဲ့အချက်ပေါင်းများစွာထိုးနှက်ပြီးတော့ထွက်ပြေးသွားပါရယ်။နောက်ဆုံးထွက်သက်ကိုစူးစမ်းရှုလိုက်ရင်အောင်ဆိုးဆိုသူရဲ့မျက်လုံးတစ်ဖက်ကို
လက်ထဲမှာတင်းတင်းဆုပ်ကင်ပြီးတော့ဆရာဦးတင်မောင်ဝင်းတယောက်ငြိမ်သက်သွားပါရဲ
့ဟဲ့ကဘလို့ဖြစ်လာတာလဲကွာ
မျက်လုံးတစ်ဖက်ကိုလက်နဲ့အုပ်ပြီးတော့လေဆောင်တဲဘော်အပြေးလာတက်လာတဲ့ကိုအောင်ဆိုတဲဘော်ဟာလူတယောက်ကအလောတကြီးမင်းမြန်လိုက်ပါရဲ့
ဟာငါမျက်လုံးတစ်ဖက်ကန်းသွားပြီကွာနားလိုက်ကြကွာကိုတင်မောင်ဝင်းတည်သွားပြီလားဟာအချက်20လောက်ထိုးခဲ့တာမသေးရွေးနေမလားအဲ့ဒီလူကငါ့ကိုဝင်လုံးပြီးမျက်လုံးကိုဖောက်ထုတ်သွားတယ်ကွာ
တင်မောင်ဝင်းကိုဘယ်မှာဖျောက်ထားခဲ့တယ်လဲ
ဟာကွာမျက်လုံးဖောက်ခံလိုက်ရတာဘလို့လုံးပြီးဆက်လုံနိုင်ပါလေဒီလူကတော်တော်နဲ့တည်တာမဟုတ်ဘူးမင်းရောက်ဖကတော်တော်အသက်ပြင်းနေကောင်ကျုပ်ဘာဖြစ်သွားသလဲဆိုတာအရင်မေးရုံပြဒီတိုင်းထားလို့မဖြစ်ဘူးကွာအလောင်းဖျောက်ပြစ်မှရမယ
်မေးမယ်သွားတော့ကွာငါမျက်လုံးအရမ်းလာနေပြီ
အေးပါကိစ္စပြီးမှဆေးရုံသွားကြမယ်အလောင်းကိုဒီတိုင်းထားလို့မဖြစ်ဘူးကွာလာသားမှာအောင်ဆိုရမျက်လုံးကိုအဝင်းနဲ့စီးထား
နားလာတိတ်မတက်ပဲကွာ
အေးပါအလောင်းဖျောက်ပြီးရနဲ့ဆေးရုံပို့ပေးမယ်ကိစ္စမြန်မြန်ပြီးအောင်လုပ်ကြမယ်ကွာ
ဟာဆေးရုံသွားလို့ဖြစ်မလားကွာဆရာဝန်နေမင်းဘယ်လိုဖြေရမလဲငါမျက်လုံးတော့ကန်းသွားပြီ
မင်းတို့ဝေစုပို့ပေးမယ်ဟုတ်ပြီလားဟေကော
ဟာမျက်လုံးကသွေးရထွက်နေပြီကွာမင်းရမင်းပဲသွားတော့မအောင
်ငါတယောက်တည်းအဆင်မပြေလို့မင်းကိုအခုညီတောင်းရတာပါရောက်ပါရခဏလေးပါ
ဟာအေးလုံးမယ်ဆိုရင်လည်းမြန်မြန်လုပ်ကွာအလောင်းဖြောက်အောင်နေမပြီးဘူးသွေးတွေကိုပါဖြောက်ပြေးရမှာ
အေးပါကြီးလုပ်ကြတာပေါ့
အလောင်းကိုဘယ်မှာဖြောက်မလဲဆိုတာအရင်ပြော
ဟိုနာကတိန်းပေးမှာမြှောက်လိုက်မယ်မြေပြောတော့ခဏလေးတူးလို့ရတယ်ကွာငါလည်းကွက်ဆိုတော့ကိစ္စမရှိပါဘူးကွာ
လုံးမယ်ဆိုရင်လည်းမြန်မြန်လုပ်မိအောင်စားမှယူခဲ့မအောင
်ဟာအကူကိုခေါ်ပေးပါကွန်မောင်ရေကျမနေရတော့မယ်မထင်ဘူ
းခေါ်ပေးပါမယ်အကြီးရေလောလောဆယ်တက်တောင်သာနေပါကိုတင်မာဝင်းကကြောင်းတစ်ဖက်နေဆိုတော့လာနိုင်မှမဟုတ်သေးဘူးလေ
အကူကိုနောက်ဆုံးအနေနဲ့တွေ့ချင်တယ်ခေါ်ပေးကြပ
ါဒီနေ့ခေါ်ပေးပါမယ်ဟာနေတာတက်တောင်နေ
အကူဖြစ်သူကိုတွေ့ချင်လို့နေတော့ပူဇာနေတဲ့ဇနီးတွေကိုချော့မော့ပြောဆိုနေရပေမဲ့လေကိုမမောင်ဦးရဲ့ရင်ထဲမှာတော့စိုးရိမ်စိတ်တွေများနေပါတော့တယ်ကိုအောင်ဆိုးနဲ့အတူဆရာဦးတင်မောင်ဝင်းရဲ့အလောင်းကိုကမန်းကရံဖျောက်ပြရတဲ့အတွက်လက်ဆလက်နာကြံခဲ့မှာကိုစိုးရိမ်နေမိတဲ့အပြင်ကိုအောင်ဆိုးကလည်းစိတ်မချဖြစ်နေမိပါတယ်ကိုအောင်ဆိုးကညောင်နှပင်ရွာနဲ့တမိုင်တသာလောက်မှာဝေးတဲ့တပြေကံရွာလေးမှာနေထိုင်နေသူဖြစ်ပြီးတော့ကိုမမောင်ဦးနဲ့ငယ်တငယ်ချင်းဖြစ်နေတဲ့အပြင်ကိုမမောင်ဦးစီမှာသူရင်းကားအဖြစ်လောက်ကိုင်းနေတဲ့သူဖြစ်ပါတယ်အဲ့ဒါအပြင်ကိုအောင်ဆိုးရဲ့ညီမမအေးဆန်းနဲ့ကိုမမောင်ဦးတို့ကလည်းညီဆုံးနေကြပါတယ်မတ်တင်နေကြီးတေဆုံးသွားခဲ့ရင်တော့မိဘအမွေတွေအားလုံးကိုဆရာဦးတင်မဝင်းတယောက်သာပိုင်ဆိုင်ခွင့်ရမယ့်အကြောင်းကိုလေကိုမမဦးသိနေပါဗျ။မတ်တင်တင်ကြီးနဲ့လက်ထပ်ပွားပစ္စည်းဆိုလို့တာသမီးတော်မရှိတဲ့အပြင်လက်ရှိနေရင်ကလေမတ်တင်တင်ကြီးတို့မောင်နှမရဲ့အမွေဆိုင်အိမ်ဖြစ်နေပါဗျ။ဒါအပြင်မတ်တင်တင်ကြီးမသိအောင်ပေါင်နှံရောင်းချထားတဲ့လေယာမြေကိစ္စတွေကလေရှိနေပါသေးရဲ့။မတ်တင်တင်ကြီးရဲ့အခြေအနေကရပ်ပိုင်းလောက်သာအသက်ရှင်ခွင့်ရှိပါရယ်။ဆရာဦးတင်မောင်ဝင်းကိုလက်ဆဖျောက်ပြစ်နိုင်လို့ရှိရင်တော့စည်ရင်းတွေကိုဖျောက်ဖျက်ပြစ်နိုင်မယ်အပြင်ဆရာဦးတင်မောင်ဝင်းရရှိမယ့်အမွေတွေကိုလည်းစီစဉ်ခြင်းသလိုစီစဉ်နိုင်မယ်လို့ကိုမမဦးတွက်ဆထားခဲ့ပါတယ်။အဲဒါကြောင့်လေကိုအောင်စိုးနဲ့တိုင်ပင်ပြီးတော့မတ်တင်တင်ရဲ့အသေးတံဖြစ်နေလို့အမြန်လာခဲ့ဖို့အတွက်ကိုဆရာဦးတင်မောင်ဝင်းကိုဖုံးဆက်အကြောင်းကြားပြီးတော့လမ်းခွတ်လက်ကနေစောင့်ပြီးလှုပ်ချောင်ဖို့အတွက်ကိုကိုအောင်စိုးကိုတောင်းဝန်ပေးခဲ့ပါတယ် ။ကျမမသိရင်အခုကိုမာစရာရှိတာတွေပြောစရာရှိတာတွေပြောခဲ့ချင်တယ်ဒီနေ့ညနေလာဖို့အတွက်ပြောပေးကြပါအ
ေးပါငါအခုဖုန်းဆက်ပေးပါမယ်နင်းတယောက်ထည့်ဖြစ်ပါမလား
ကျမတို့စိတ်မပူနေအခုကိုသာအမြန်အကြောင်းကြားပေးပါအခုရောက်လာမှကျမအသေးဖြောင်းမယ
်ဒါဆိုလဲငါသွားပြီခဏနေပြန်လာခဲ့မယ်နော
်ဒါပေမဲ့လေအခုဖြစ်သူဦးတင်မောင်ဝင်းရောက်လာမယ့်အချိန်ကိုမျှော်လင့်နေတဲ့မတ်တင်တင်ကြီးတယောက်ကတော့နောက်ရမနဲ့အာယုံတက်ချိန်လာမှာဘွားတပောက်ကူးပြောင်းသွားခဲ့ပါရယ်မတ်တင်တင်ကြီးဆုံးပါသွားပြီဖြစ်ကြောင်းဆရာဦးတင်မောင်ဝင်းရဲ့ဇနီးဖြစ်သူအကြောင်းကြားခြင်းမပြုတ်ဘဲနဲ့တချို့ဖို့အတွက်ပြင်ဆင်ခဲ့ပါရယ်ဒါပေမဲ့လေဆရာဦးတင်မောင်ဝင်းနဲ့အဆက်အသွယ်မရတဲ့အတွက်ကြောင့်မလို့စိတ်ပူနေတဲ့ဆရာဦးတင်မောင်ဝင်းရဲ့ဇနီးကတော့ညောင်နှပင်ရွာကိုလိုက်လာခဲ့ပါရယ်အဲ့ဒီအခါမှာဆရာဦးတင်မောင်ဝင်းတယောက်ညောင်နှပင်ရွာကိုရောက်မလာခဲ့ကြောင်းသိခဲ့ရပါရယ်ဒီကိုရောက်မလာဘူးဆိုရင်တော့ရဲစခန်းမှာလူပြောက်တိုင်ရတော့မှာပဲအိမ်ကနေထွက်သွားတာ၃ရက်ရှိပြီခုထိဘာသတင်းမှလည်းမကြားရအဆက်အသွယ်လည်းမလုပ်ဘူ
းခဏလောက်စောင့်ပါဦးလားအမတနေရရာကိုရောက်နေလို့ဖြစ်ပါလိမ့်မယ
်ကိုတင်မဝင်းက
ဘယ်နေရာရောက်ရောက်ကျမကိုဖုန်းဆက်ပြီးတော့အကျိုးအကြောင်းပြောတတ်တယ်။ကိုမမအောင်ဖုန်းဆက်တဲ့နေ့ပဲချက်ချင်းခွင့်ယူပြီးထွက်သွားတာ
။အဲ့ဒီနေ့ကလေးကကျွန်တော်လေးမျှော်နေရ။လာမယ်ပြောပြီးမလားလို့တင်တင်ကြီးကအကိုလာမအသေးဖြောင်းမယ်လို့တောင်ပြောခဲ့သေးတယ်
။ကျမစိတ်အယံပူနေပြီ။သူထွက်သွားတဲ့အချိန်ကမိုးရေရွံ့ရွာနေတော့လမ်းမှာဂယူးဆိုင်ဖို့မှားလိုက်သေးတယ်။နောက်တစ်ရက်ထိအဆက်အသွယ်မရသေးတော့တင်တင်ကြီးအချိန်ဒီမကောင်းလို့ဖြစ်မယ်ဆိုပြီးစောင့်နေခဲ့သေးတာ။ဒီမနက်တော့မနေနိုင်တာနဲ့ရွာကိုဖုန်းဆက်ကြည့်တော့တင်တင်ကြီးဆုံးသွားတဲ့အကြောင်းအော်ပရေတာကောင်မလေးပြောမှသိရတာ။ကျမကိုဘာဖြစ်လို့အကြောင်းမကြားရတာလဲကိုမမဦး။အခုကရောင်းမဆုံးတာလည်းမသိရ။ယောက်ျားလေးပဲရောက်နေတယ်ဆိုတာမသိရဘူး။ကျွန်တော်အကြောင်းကြားမလို့ပါပဲအမရဲ့။နာရေးကိစ္စတွေနဲ့လုံးလေချားလေလိုက်နေလို့ပါ။ကျမကြီးရဥက္ကဋ္ဌနဲ့တွားတွေ့မယ်။လိုအပ်ရင်ရဲစခန်းမှာလူပြောက်တိုင်ရမယ်။စိတ်မြန်လက်မြန်ထွက်သွားတဲ့ဆရာဦးတင်မောင်ဝင်းရဲ့ဇနီးဒေါ်မူမူဆင်ရဲ့နောက်ကိုကိုမမဦးအမြန်ပြေးလိုက်သွားပါတယ်
။အမတရက်နှစ်ရက်လောက်စောင့်ပါအောင်လား။တော်ကြရဲစခန်းမှာလူပြောက်တိုင်ပြီးမှကိုတင်မဝင်းပြန်ရောက်လာရင်အလုတ်လျှော့ကုန်မယ်
။ကိစ္စမရှိပါဘူး။တိုင်ရမှာကကျမအလုတ်။ကျမယောက်ျားတစ်ခုခုဖြစ်နေရင်ဘယ်သူတာဝန်ယူမှာလဲ။ဒေါ်မူမူစိန်ပေါက်ပေါက်ရဲရဲရှိချောင်းကိုကိုမမအောင်သိပါတယ်။ဒေါ်မူမူစိန်သာရဲစခန်းကိုတိုင်လိုက်လို့ရှိရင်တော့ဆရာဦးတင်မဝင်းကိုဖုန်းဆက်အကြောင်းကြားခဲ့တဲ့မိမိရဲ့အရင်ဦးဆုံးစစ်ဆေးတော်မှာတေချာသလောက်ရှိနေပါတယ်
။ကျွန်တော်လဲကူပြီးတော့စုံစမ်းပေးပါမယ်။ရင်းမတိုင်ပါနဲ့ရော
။ကိုမမဦးကကျမကိုရဲမတိုင်ဖို့ဘလို့ကြောင့်အသေးစံတားနေရတာလဲ
ဒေါ်မူမူစိန်ရမျက်နှာကိုစိတ်စိတ်ကြည့်ပြီးမင်းနေတဲ့အတွက်ကိုမအူမျက်နှာပြက်ပြီးတော့အနေရခတ်သွားပါရယ
်အာတခြားကြောင့်မဟုတ်ပါဘူးအမှုဖွင့်ပြီးအလုပ်ပြက်အကင်ပြက်နဲ့ငွေကုန်လူပန်းဖြစ်မှဆိုးလို့ပါ
ကျမယောက်ျားလောက်ဘေးရာမှာတန်ဖို့မရှိပါဘူးကုန်ကျင်တယ်လောက်ကုန်ပါစီပင်ပန်းကျင်တယ်လောက်ပင်ပန်းပါစီဒေါ်မူမူစိန်ကိုတားမရနိုင်တော့တဲ့အတွက်ကိုမမအူလက်လျှော့လိုက်ရပါရယ်စိုးရင်စိတ်တို့ကြောင့်ဘလိုမျိုးဆက်လုပ်ရမယ်ဆိုတာကိုစဉ်းစားမြင်ဖြစ်နေပါတယ်။မတင်တင်ကြီးရဲ့စာပနာမြေချာရေးထက်ဆရာဦးတင်မောင်ဝင်းရဲ့အလောင်းကိုရှာမတွေ့ရရပို့ပြီးတော့အရေးကြီးနေပါပြီ။မောင်မိုက်နေပြီးတော့မိုးကတဲကြီးမဲကြီးရွာနေတဲ့အပြင်ကိုအောင်စိုးကလည်းမျက်လုံးကသွေးတွေထွက်ပြီးတော့နာကျင်နေတဲ့အတွက်လေဆောင်တင်းနာကကသိန်းပေးမှာအမြန်မြုံနှံထားခဲ့ရပါတယ်။ကိုအောင်စိုးနဲ့နှစ်ယောက်တည်းသာတည်ကြတဲ့ကိစ္စဆိုပေမဲ့ကိုအောင်စိုးကိုစိတ်ချလို့မရပါဘူး။ဆရာဦးတင်မောင်ဝင်းကိုဖုန်းဆက်တဲ့နေ့မှာကိုအောင်စိုးကကိုမမအူးနဲ့အတူရှိနေခဲ့ကြအောင်ရွာလူအတော်များများမြင်တွေ့ခဲ့ကြပါတယ်။ကိုအောင်စိုးနဲ့တဘူးတွဲရှိနေတဲ့ကြောင်းလည်းသိကြပါတယ်။ရဲတပ်ဖွဲ့ဝင်တွေလာရောက်စစ်ဆေးရင်တော့ရာဇဝင်ဥပောက်စစ်ဆေးကြပါလိမ့်မယ်။ကိုအောင်စိုးနဲ့ကလည်းအဲ့ဒီနေ့မှသာနောက်ဆုံးတွေ့ခဲ့ပြီးတော့ထပ်မတွေ့ကြတော့တဲ့အတွက်တိုင်ပင်ဖို့အတွက်ကလည်းအခက်ခဲဖြစ်နေပါရယ်။အိမ်ကိုပြန်လာပြီးတော့ဇနီးတဲ့မတ်တန်နီကြီးအလောင်းမြေကြားရေးအတွက်စီစဉ်နေရပေမဲ့လည်းကိုမမအူးစိတ်ကလှုပ်ရှားနေတဲ့အတွက်ကမောက်ကမဖြစ်နေပါရယ်တနာရီလောက်ကြာမှာတော့ဒေါ်မူမူစိန်ပြန်ရောက်လာပြီးအိမ်ပေါ်မှာမိနစ်ပိုင်းလောက်သာထိုင်ပြီးတော့ပြန်သွားပါရယ်ဒေါ်မူမူစိန်ရဲ့အကြည့်နဲ့ပြောဆိုပုံတွေကတော့တင်ကမကင်းဟန်ပေါက်နေတဲ့အတွက်ဒေါ်မူမူစိန်နဲ့မျက်လုံးချင်းမဆုံမိစေဖို့အတွက်တတိထားနေခဲ့ပါရယ်ဒါပေမဲ့ဘလို့ပဲဖြစ်ဖြစ်ဒေါ်မူမူစိန်ပြန်သွားတဲ့အတွက်ကြောင့်မလို့ကိုမမဦးတယောက်စိတ်အနေငယ်တက်တာရရခဲ့ပါရယ
်ကဲအခုဆိုရင်တော့ကျွန်တော်ဖျက်ပြပေးနေတဲ့စာတရားတော်တော်လေးစိတ်ဝင်စားဖို့ကောင်းနေအပိုင်းကိုရောက်နေပြီဒါပေမဲ့အချိန်အားလေးတင်းနေပြီဆိုတော့နောက်တရမှာပဲကျွန်တော်ပြန်လာပြီးတော့ဒီစာလေးကိုဖျက်ပြပေးပါပါဒီနေ့ရတော့ဒီလောက်ပါပဲအားလုံးကြည့်ကြပါဘီနောမင်းထောင်မကတ်အဖတ်ခါခါတန်းစိတ်မင်းထောင်စင်ကမ်ဝမ်စိတ်ဟိုက်စင်ဆိုင်မွန်စစ်စစ်ကမ်ခါအားလုံးကြည့်ကြပါဘီနောမင်းထောင်မကတ်အဖတ်ခါခါတန်းစိတ်မင်းထောင်စင်ကမ်ဝမ်စိတ်ဟိုက်စင်ဆိုင်မွန်စစ်စစ်ကမ်ခါ